ချင်းချောင်းသားတွေချင်းပြည်နယ်တွင်မှာပဲတက္ကသိုလ်ပညာစည်းပူးနိုင်ရင်ချင်းပြည်နယ်တွင်အစိုးရအသည့်အမှတ်ပြုကိုရူကိုရတက္ကသိုလ်ထူထောင်နိုင်ဖို့ချင်းနိုင်ငံရေးပါတီတွေလွှတ်တော်အမှတ်တွေနဲ့ဆရာဆရာမမြို့မိမြို့ဖတွေစူးစမ်းနေကြပါတယ်။လမ်းပန်းဆက်သွယ်ရေးအခက်အခဲကြောင့်ပညာရေးဖွံ့ဖြိုးမှုအားနည်းနေတဲ့ချင်းပြည်နယ်မြို့တော်ဟာခမြို့တက္ကသိုလ်ဖွင့်လှစ်နိုင်ဖို့အရေးတက္ကသိုလ်ဖြစ်မြောက်ရေးကော်မတီကဆောင်ရွက်နေတာနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကတင်ပြပေးပါမယ်ရှင်။
ချင်းပြည်နယ်အတွင်းတိုးတက်ဖွံ့ဖြိုးရေးပညာရေးခန္ဓာကိုမြင့်တင်ဖို့အရေးတကြီးလိုအပ်တဲ့အတွက်လူစွမ်းအားအရင်းအမြစ်အရေးအသွေးပြည့်မီဖို့တက္ကသိုလ်ရေးဖွင့်လှစ်နိုင်ရေးတက္ကသိုလ်ဖြစ်မြောက်ရေးကော်မတီဖွဲ့ပြီးဆောင်ရွက်နေကြတာပါချင်းပြည်နယ်ထဲမှာရက်မီရက်ဖာတွေနိုင်ငံရေးပါတီလွှတ်တော်အမတ်ဝင်ကြီးတွေနောက်လူမှုအဖွဲ့အစည်းတွေနဲ့တက်သည့်ပညာရှင်တွေပါဝင်တဲ့ချင်းပြည်နယ်တွင်တက္ကသိုလ်ရရှိရေးအလုပ်ယုံဆွေးနွေးပွဲရဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့တက္ကသိုလ်ဖြစ်မြောက်ရေးကော်မတီရဲ့အတွင်းရေးမှူးဦးရာကုတ်ထန်းကအခုလိုပြောပြပါဗျ
။ပြည်သူလုံးပေါ့နော်။ Public Private Partnership ဆိုရဲအစုရရဲ့ပြည်သူလူထုပေါ့နော်။အားလုံးပေါင်းပြီးတက္ကသိုလ်ဆောင်ဖြစ်ဖို့ဆိုလို့ဆုံးဖြတ်တယ်။နာမည်ရောဟာခတက္ကသိုလ်ရောနာမည်ပေးထားတယ်။ Advocacy Era ရရှိဖို့အတွက်ဆိုတဲ့ Advocacy Team ကျွန်တော်တို့ဖွင့်ထားတယ်။တက္ကသိုလ်ဖြစ်မြောက်ရေးကော်မတီလည်းပါမယ်။အစုရညှိနှိုင်းရေးအဖွဲ့ပေါ့နော်။
ချင်းပြည်နယ်ထဲမှာပညာရေးဖွံ့ဖြိုးရေးချင်းလူငယ်တွေအဆင့်မြင့်ပညာဆက်ပြီးတော့မှစီးပူးနိုင်ရေးမိမိဒေသထဲမှာပဲပညာသင်ကြားနိုင်ရေးအတွက်ချင်းပြည်သူလူထုရဲ့ဆန္ဒနဲ့အညီနိုင်ငံရေးပါတီတွေကပူးပေါင်းဆောင်ရွက်ပေးနေကြပါတယ်လို့ချင်းမျိုးသားဒီမိုကရက်တစ်ပါတီရဲ့အတွင်းရေးမှူးစလိုင်းကျဲအိုဘီထောင်းကပြောပါတယ
်ချင်းပြည်နယ်မှာတစ်နှစ်တစ်နှစ်မှာဆရာအောင်နေသူတွေကထောင်ကရမ်းနဲ့ရှိပါတယ်ဗျပညာရေးနဲ့ပတ်သက်တဲ့အခြေခံအထောက်အကူတွေမရှိဘဲနဲ့တော့ဘယ်လိုပဲကျွန်တော်ပြောပေါ့ဗျာကျောင်းမတက်နိုင်တဲ့တက္ကသိုလ်တက်ဖို့စရိတ်မရှိလို့တက္ကသိုလ်မတက်ခဲ့ရတဲ့စေတန်းအောင်ချင်းချောင်းသားတွေအများကြီးရှိပါတယ်အများစုကနိုင်ငံချက်ထုတ်ကုန်နဲ့ချီရောက်သွားတာအလူငယ်တွေမပြောချင်ကောင်းပါရဲ့နော်ဒီမှသားတွေလိုကိုအိမ်ကနဲ့ကိုဘီဖူချောင်းကကိုသမင်းတိုင်းနဲ့ကိုတက္ကသိုလ်ကျောင်းတက်ခွင့်ရလို့ရှိရင်တော့ပေါ့ဗျာအများကြီးတက်တာမှာပေါ့ခုကကျောင်းတက်နေတဲ့ဟာကကျွန်တော်အိမ်နဲ့မိုင်းပေါင်းထောင်ချီတဲ့ဝဲတဲ့နေရာမှာကျွန်တော်တက္ကသိုလ်ကျောင်းတက်နေရတဲ့ခါကျတော့ချင်းပြည်နယ်အတွင်းမှာတနေရာရာဖြစ်ဖြစ်ပေါ့ဗျာတက္ကသိုလ်လက်ရှိချင်းအချင်းတော့ဘာပဲပြောကိုအိမ်မှာတက္ကသိုလ်လက်ရှိတယ်ဆိုလို့ရှိရင်တော့ပေါ့ဗျာကျောင်းသားလူငယ်တွေကအဲ့တော့ခြေတန်းအောင်တဲ့ချင်းချက်ရင်တက္ကသိုလ်ကျောင်းတက်နိုင်တယ်ဆိုတဲ့ညှိုးလင်းချက်လက်ကတို့ရှိတာလို့ရှိရင်တော့ကျောင်းတက်ချင်းချက်လည်းပူပြီးတော့အားရှိမှာပေါ့ဗျာ
ချင်းပြည်နယ်တွင်အစင်းမြင့်တက္ကသိုလ်ဖွင့်လှစ်နိုင်ရေးနိုင်ငံတော်အစိုးရပါဝင်ပညာရေးဝန်ကြီးဌာနနဲ့လွှတ်တော်ရင်းမှာတင်ပြတောင်းဆိုခဲ့တာနဲ့ပတ်သက်လို့လည်း CNF ကအတွင်းရေးမှူးစလိုင်းကျဲအိုပီထောင်းကအခုလိုပြောပါတယ်
ကျွန်တော်ချင်းပြည်နယ်မှာလူချင်းနေကြတာကတော့အမေဆုံးလူမှုတိုက်ပိုင်ကျောင်းပေါ့ဗျာ2012တုန်းမှာလည်းပဲဒီပြည်တော်စစ်တပ်တော်မှာကျွန်တော်တင်ပြထားတယ်မသိတိုင်းတိုင်းကျွန်တော်တင်ပြထားတယ်ပေါ့ဗျာအဲ့ဒီတော့ကတော့ဖြစ်ကြတာကတော့နော်နံပါတ်1ချက်ကတော့နော်ဒီခြေရန်အောင်နေသူတွေဒီကျောင်းသားဥယူအခြေအနေကိုသူတို့ကချဲ့တွက်စဉ်းစားရတယ်တဲ့ကျောင်းသားတွေနေတွေပေါ့ဗျာစစ်မှုတွေနေနေဆိုတဲ့သဘောပါသူတို့ဆိုတာကတော့နမတိချက်ကတော့သူတို့ပြောတာကတော့အဆန်းဝဲနေတယ်ပေါ့လေ။ကျောင်းဆရာအနေထားပေါ့။အဲ့ဒီပိုင်းလေးပဲဒီအချက်ချက်ရှိနိုင်တယ်ပေါ့။တော့သူတို့အနေနဲ့ပြောတာပေါ့။ဒီလမ်းပန်းဆက်သွယ်ရေးကဆက်သူတို့ပြောတာပေါ့လေ
။ချင်းပြည်နယ်အစိုးရအပါအဝင်ချင်းနိုင်ငံရေးပါတီတွေနဲ့ရမိရဖတွေရဲ့လှုံ့ဆော်ချက်တွေအရ 2015-2016 ပညာသင်နှစ်မှာတော့အကောင့်ထဲပေါ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းတက္ကသိုလ်ဖြစ်မြောက်ရေးကော်မတီရဲ့အတွင်းရေးမှူးဦးရာကုတ်ထန်းကပြောပါတယ်။
ပြည်စုရနဲ့လည်းပူပေါင်းဖို့တော့ကျွန်တော်တို့အစီအစဉ်နဲ့အစုရဖက်ကဘယ်လိုပုံစံနဲ့သွားမလဲဆိုတော့မသိဘူးကျွန်တော်တို့အလို့ယူဆွေးနွေးပွဲမှာလည်းပြည်စုရကိုတော့ကျွန်တော်အားလုံးဖိတ်တယ်အစကတည်းကချင်းကပီးဘယ်လိုလုပ်ကောင်းမလဲဆိုတဲ့ဟာတော့ကျွန်တော်အမေတိုင်းဆွေးနွေးတိုင်ပြီးတယ်အဲ့ဒါကြောင့်နောက်ဆုံးကြရင်တော့ကျွန်တော်တို့ထင်တာကတော့အစိုးရပြည်ထောင်စုနဲ့ပူးပေါင်းနိုင်မယ်လို့လည်းကျွန်တော်တို့ယူကြည်တယ
်ချင်းလူငယ်တွေအစစ်မြစ်ပညာသင်ကြားနိုင်ရေးချင်းလူထုလူနေမှုဘဝမြင့်မားရေးဒေသတွင်းတိုးတက်ဖွံ့ဖြိုးရေးအတွက်ရည်ရွယ်ပြီးတော့ပညာရေးခန္ဓာတိုးတက်မြင့်မားလာစေဖို့အတွက်အဓိကရည်ရွယ်တဲ့ချင်းပြည်နယ်အတွင်းမှာတက္ကသိုလ်ကောလိပ်တွေဖွင့်လှစ်နိုင်ရေးနဲ့ပတ်သက်လို့နိုင်ငံတော်သမ္မတရှီကိုလည်းလိတ်မှုပြီးတောင်းဆိုထားသလိုလွှတ်တော်ရဲမှလည်းလွှတ်တော်ကိုယ်စားလှယ်တွေကတင်ပြတောင်းဆိုထားတာဖြစ်ပါတယ်ချင်းပြည်နယ်ထဲမှာတက္ကသိုလ်အဆင့်ကျောင်းတစ်ကျောင်းမှမရှိသေးတဲ့အတွက်ကျောင်းတည်ဆောက်နိုင်ရေးအကြိမ်ကြိမ်စူးစမ်းခဲ့ပေမဲ့မအောင်မြင်နိုင်သေးဘဲဖြစ်နေတာဖြစ်ပါတယ်ရှင်